စေတမနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုအဓိကကုန်စည်တင်ပို့နေတဲ့လမ်းကြောင်းတွေကိုဒီလ12ရက်နေ့ကစတင်ပြီးတော့စစ်ကောင်စီဘက်ကပိတ်လိုက်သလိုလာရှိုးမိုင်းရဲ့လမ်းကိုလည်းဒီလ13ရက်နေ့မှာထပ်မံပိတ်လိုက်တာပါလာရှိုးမိုင်းရဲ့လမ်းဟာ MMDA ကိုကန့်တက်ထိန်းချုပ်ထားတဲ့လာရှိုးနဲ့စစ်ကောင်စီထိန်းချုပ်ရာမိုင်းရဲ့မြို့ကိုဆက်သွယ်ထားတဲ့ကားလမ်းဖြစ်ပါတယ်အဓိကကတော့လာရှိုးနဲ့နံပေါင်ဘက်ကပြည်သူတွေကိုမိုင်းရဲ့မြို့ဂိတ်ကနေအဝင်လက်မခံတော့တာဖြစ်ကြောင်းနံပေါင်ဒေသခံမျိုးသမီးတူက VOA ကိုပြောပါတယ်
ဒီရက်တည်းမှာဒီလာရှိုးနဲ့ပေါပကားလူကြီးမိုင်းကိုတက်ပြီးမှဖေးဝေထွက်တဲ့အခါမှာမိုင်းရဲ့ကအကုန်ပိတ်ထားလိုက်တာမြို့ဖေးကိုလုံးဝအဝင်မခံတော့ပါဘူး
။နံပါတ်ဟာလာရှိုးနဲ့22မိုင်ခွာဝေးပြီးတော့ MMDA ကထိန်းချုပ်ထားတာဖြစ်ပါတယ်။မိုင်းရဲ့ဒေသခံတွေကိုဆက်သွယ်မေးမြန်းရမှာတော့ဒီလ23ရက်နေ့ညနေပိုင်းကစပြီးတော့ဟိုရရွာကနေပိတ်လိုက်တာဖြစ်ကြောင်းပြောပါတယ်။လောလောဆယ်မှာတော့ဟိုရရွာမှာစစ်ကောင်စီတက်တဲ့ MMDA အကြားမှာစီးရဲတက်မှနေကြောင်းလဲသတင်းတွေထွက်ပေါ်နေပါတယ်။လာရှိုးမျိုးကန်တူကတော့မိုင်းရဲလမ်းပိတ်လိုက်တာကြောင့်လာရှိုးမျိုးကန်ဒီကုန်ပစ္စည်းနဲ့လောင်စာဆီအခက်အခဲရှိလာနိုင်ကြောင်းပြောပါရတယ်
။ဟိုအဲ့ဘက်ပိတ်ပြီဆိုမှကုန်ပစ္စည်းတွေမဝင်တော့ဘူးလေ။လူကတော့အဲ့လောက်ကြီးမဟုတ်ဘူးလို့ပြောတယ်။အဓိကကုန်ပစ္စည်းမလာတိုင်းဟောအခုကတူကအဲ့လိုပိတ်မယ်ဆိုကုန်ပစ္စည်းတွေဗာဒီသက်စီတွေကပိတ်မယ်ဆိုတော့မလွယ်ဘူးပေါ့။ဒီကြီးမှာပေါ့။ဒီအချမ်းကြီးကတော့ပိတ်တာကောင်းအလိုရလေခုနကအဲ့ဖြစ်နေပါ
တိတုံညာနှစ်ခုစစ်စင်ရေးစတင်ခဲ့တဲ့နောက် MMDA နဲ့ TNLA တက်တွေကရှမ်းမြောက်ဒေသကမျိုးအားလုံးနှိပါကိုသိမ်းယူထားတာပါရှမ်းမြောက်နဲ့မြေပြန့်ဒေသကိုအဓိကဆက်သွယ်ထားတဲ့လာရှိုးမန္တလေးလမ်းမကြီးဟာလည်းလန်ဒါးတွေချိုးပြတ်တာတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ရှမ်းမြောက်ကနေရှမ်းတောင်ဘက်ဆက်သွယ်တဲ့လမ်းကိုအဓိကအသုံးပြုလာကြရတာဖြစ်ပါတယ်ဒီလ12ရက်နဲ့13ရက်နေ့တွေကတော့ရှမ်းမြောက်ကိုအဓိကဆက်သွယ်ထားတဲ့ရက်ဆောက်ကြောက်ကူလမ်းနဲ့ရိုင်းလင်းလဲကြလန့်ကိုလည်းစစ်ကောင်စီဘက်ကပိတ်လိုက်ပါတယ်။ရှမ်းမြောက်ဒေသခံတို့ကတော့ဒီလိုပိတ်ဆို့ရမှာပြည်သူလူထုကိုထယ်သွင်းစဉ်းစားတင်ကြောင်းအခုလိုပြောပါတယ်
။ရှမ်းမြောက်မှာ MNDA တို့ PNMA တို့ဟိုတက်သားပြီးပဲနေတာမှမဟုတ်တာ။ကျွန်တော်တို့လူမျိုးတွေအရက်သားတွေရှိနေသေးတယ်ဆိုတာကထယ်သွင်းစဉ်းစားရမှာလေ
။ပြီးခဲ့တဲ့လပိုင်းတွေမှာတရုတ်နိုင်ငံက TNLA နဲ့ MMDA ကိုတိုက်ပွဲတွေရပ်ဆိုင်းဖို့နဲ့လာရှိုးကစုတ်ခွာဖို့ဖိအားပေးတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်ပိုင်းမှာနေဇဂိတ်တွေကိုပိတ်ခဲ့သလိုအခုခါရှမ်းမြောက်ဒေသကိုစစ်ကောင်စီဘက်ကခုံစီတင်ပို့တာတွေစတင်ပိတ်ပင်လာတာဖြစ်ပါတယ်ခင်ဗျာ။